တရုတ်အစိုးရကတိမ့်နေချီတဲ့တိဘက်လူမျိုးတွေကိုတင်းနဲ့အစည်းအဝေးတွေမှာပါဝင်ဖို့အတွက်အတင်းကျပ်ဖိအားပေးနေတယ်လို့ကုလသမဂ္ဂကျွမ်းကျင်သူတွေကကြေညာပရင်းနေမှာပြောပါတယ်။ဒီလောက်ရဟာတိဘက်တွေရဲ့ယဉ်ကျေးမှုလက္ခဏာကိုချင်းချောက်ပြီးတော့အထမလိုအပ်ပေးခိုင်းစင်မှုမြောက်တယ်လို့လည်းပြောပါတယ်။အတမွေးဝန်ကြောင်းတင်တန်းနဲ့အလုသမားအပြောင်းရွှေ့အစည်းအဝေးလို့အမိခံထားတဲ့အစီအမံတွေကတိဘက်လူမျိုးတွေရဲ့ဘာသာရေးဘာသာစကားနဲ့ယဉ်ကျေးမှုဆိုင်အမှတ်လက္ခဏာတွေကိုထိခိုက်စေတယ်လို့တိဘက်လူမျိုးတွေကိုစောင့်ကြည့်ပုံနဲ့အုံနောက်ဆေးဝါရမှိုင်းတိုက်ဖို့အကြောင်းပြချက်တည်းလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ချက်ဦးကနေထုတ်ပေါ်ပြောဆိုတာပါဒီအစီအစဉ်မှာပါဝင်ရတဲ့တိဘက်တွေဟာတိဘက်ဘာသာစကားမပြောရတယ်လို့သူတို့ရဲ့ဘာသာရေးယုံကြည်ချက်နဲ့ပတ်သက်ပြီးတစုံတရာထုတ်ပေါ်ပြတာလှုပ်ဆောင်တာမျိုးမလုပ်ရဘူးလို့ဆိုပါတယ်တိဘက်လူမျိုးတွေအနေနဲ့ဒီအစီအစဉ်မှာဆန္ဒလျောက်မပါခြင်းဘယ်လိုလှုပ်ဆောင်နိုင်လဲဆိုတာကိုရှင်းလင်းဖို့နဲ့ပါဝင်သူတွေရဲ့အလုတ်ကိနေရာတွေကနေလုပ်ငန်းခွင်အခြေအနေတွေကိုစစ်ဆေးပြဖို့တရုတ်အစိုးရကလည်းတိုက်တွန်းထားတာပါဒီအထူးကိုယ်စားလှယ်တွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကတာဝန်ပေးအပ်ထားတာဖြစ်ပေမဲ့သူတို့ဟာကုလသမဂ္ဂဝန်ထမ်းတွေမဟုတ်ပဲတီးခြားရက်တည်တဲ့လွတ်လပ်တဲ့ကျွမ်းကျင်ပညာရှင်တွေဖြစ်ပါတယ်။ဒီဘက်ကို1952ခုနှစ်တည်းကတက်ကသိမ့်ပိုက်ထားပါတယ်။အရင်ကမဖြစ်ပြိုးသေးတဲ့ဒေသကိုအခြေခံဆောက်ဝင်တဲ့ခေတ်ပညာရေးတွေယူဆောင်ပေးခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပေမဲ့ပြည်ပရောက်တိဘက်အများစုကတော့တရုတ်အာဏာရကွန်မြူနစ်ပါတီဟာတိဘက်မှာဖိနှိပ်ညှဉ်းပန်းမှုတွေကျူးလွန်ပြီးတော့တိဘက်ယဉ်ကျေးမှုကိုဖျက်ဆီးပစ်နေတယ်လို့ဆွဆွဲပါတယ်။